Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်မေလ21ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မွန်ပါရှင်။နိုင်ဂျီးရီးယားနိုင်ငံအလဲပိုင်းမှာကားထောင်ပုံးနှလုံးပေါက်ကွဲလို့118ယောက်ထက်မနည်းသေဆုံးသွားပါတယ်။အထမလိုအပ်ပေးခိုင်းစင်မှုကနေပြီးတော့တစ်နှစ်တစ်နှစ်ကိုတရားမဝင်ရရှိနေတဲ့အကျိုးအမြတ်တွေကဒေါ်လာ150ဘီလီယံလောက်ရှိတယ်လို့ပြည်ပဆိုင်ရာအလို့သမားအဖွဲ့ချုပ်ကပြောလိုက်ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့အတူကြီးညာပေးပါမယ်ရှင်။
အခုမနက်ခင်းအစီအစဉ်အရင်ဆုံးနားဆင်ရမှာကတော့အမေရိကန်အစိုးရရဲ့လာမယ့်နှစ်အသုံးစရိတ်ထဲမှာမြန်မာနိုင်ငံရဲ့စစ်တပ်ကိုပညာပေးသင်တန်းတွေအပါအဝင်မြန်မာနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအတွက်အမေရိကန်ဒေါ်လာ88တန်းကျော်အသုံးပြုဖို့နိုင်ငံခြားရေးဌာနကအဆိုပြုချက်ရထားပါတယ်ဒီအကြောင်းနဲ့ပတ်သက်လို့
But today that progress has plateaued and is deteriorating in some areas.I'm concerned about the $250,000.
Oh, look, Asha Pacific Yeah, Nangan Jaye Sat Committee Okataye Pyo Ja Che Pye Soe Go Nangan Daka Tadin Dwe Pi Ma Na Sin Nai Ja Ba Le Shin. American Pi Rong Su Ye Pi Ne De Khu Ma Sei Chao De Myo Go Ba Chao Tayo Win Tong Swae Kwin Pyu De Le So Ra Ne Atu American Ne Tayo Nangan Do Ja Ga Cyber Internet Long Jo Ye Sai Ya Lat De Lo Tin Ma Ni De Chin Ni Go Le Pyo Pya Pi Twa Ma Ba. Dilo Tadin Saung Ba Re Ma Tai Ke 2014 Khu Ne Mela 21 Ye Boudhu Ni Ne Pai Thait Tan Ya Myanmar Ne Nangan Daka Tadin Dwe Go Ma Su Myet Mon Ne Ko Ta Nyu Ru Ga Jin Nya Pe Ba U Ma Shin.
နိုင်ဂျီးရီးယားနိုင်ငံအလဲပိုင်းမှာရှိတဲ့ဂျော့စ်မြို့မှာအင်္ဂါနေ့ကမိနစ်ပိုင်းမဲ့ချပြီးတော့ကားထောင်ပုံးနှလုံးပေါက်ကွဲခဲ့လို့118ယောက်ထက်မနည်းသေဆုံးသွားပါတယ်။ဘုံးကွဲမှုကြောင့်အဆအဦးတော်တော်များများလဲလုံးဝပြိုကျသွားခဲ့ပါတယ်။နောက်ထပ်အလောင်းတွေထပ်တွေ့နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစီကားတဲ့ဈေးတစ်ခုနဲ့စစ်ရုံတစ်ခုနားမှာဘုံးတွေပေါက်ကွဲခဲ့တာဖြစ်ပါတယ်။ပေါက်ကွဲမှုတွေနဲ့ပတ်သက်လို့ဘဲအဖွဲ့အစည်းကမှတာဝန်ခံပြောကြားတာမျိုးမရှိသေးပါဘူး။ဒါပေမဲ့အစွန်းရောက်မွတ်စလင်အကြမ်းဖက်အဖွဲ့ဖြစ်တဲ့ Boko Haram ရဲ့လက်ချက်ဖြစ်မယ်လို့တန်တရားရှိနေကြပါတယ်။ဘုံခွဲမှုတွေဟာရက်ဆက်ရုံမာတဲ့လုပ်ရဖြစ်တယ်လို့သမ္မတ Goodluck Jonathan ကဖော်ပြပြောဆိုခဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးကိုအနိုင်ရအောင်တိုက်သွားမယ်လို့အာမခံပြောခဲ့ပါတယ်။ Boko Haram အဖွဲ့တက်ကြွလှုပ်ရှားနေတဲ့နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာအရေးပေါ်အခြေအနေကိုနောက်ထပ်6လတက်တန်းတိုးဖို့အတွက်အင်္ဂါနေ့ကပဲနိုင်ဂျီးရီးယားလွှတ်တော်ကလည်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ရှင်။
ဥရောပကနေနမိတ်တမတ်ချက်တွေကိုတနက်နေ့ထောက်ပြီးတော့ပြောင်းလဲတာမျိုးနောက်ထပ်ဘယ်တော့မှမဖြစ်သင့်ဘူးဆိုပြီးတော့ American ဒုတိယသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကပြောကြားပြီးတော့ Crimea ဒေသကို Ukraine လက်ကနေ Russia ကသိမ်းယူခဲ့တဲ့အပေါ်မှာပြစ်တင်ပါတယ်။ Romania နိုင်ငံရဲ့ Bucharest မြို့တော်နားကစစ်ချေဆက်စခန်းတစ်ခုမှာ Mr. Biden ကအင်္ဂါနေ့တုန်းကဒီ American နဲ့ Romania တပ်တွေကိုမေးခွန်းပြောကြားစင်မှာခုလိုပြောသွားတာပါ။ NATO ဖွဲ့ဝင်နိုင်ငံတွေအပေါ်မှာ American ကအခိုင်အမာထောက်ခံတယ်ဆိုတာကိုပြသတဲ့ဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။ရုရှားကခရီးမီးယားဒေသအပေါ်မှာတရားမဝင်သိမ်းပိုက်ခဲ့တာဖြစ်ပြီးတော့ရုရှားနိုင်ငံရဲ့ခုလိုမျိုးလှုပ်ရွတ်တဲ့ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားပေါ်မှာကြည်ကြဲပြတ်ပြတ်အရေးယူဆောင်ရွက်မှုတွေလုပ်ကြဖို့အတွက်ကလည်းအမေရိကန်ဒုတိယသမ္မတကတောင်းဆိုပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကဆက်လက်ထိန်းချုပ်ထားဆဲဖြစ်ပါတယ်။ယူကရိန်းနဲ့ဆက်နားမှာရှိတဲ့ထောင်တောင်းချီတဲ့တပ်တွေကိုပြန်ရုပ်သိမ်းထားတယ်လို့ရုရှားဆွေကလီးနက်ထားထပ်ပြောခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာတပ်တွေရုတ်သိမ်းခဲ့တယ်လို့ရုရှားဆွေကပြောပြမိလို့နေတိုးဖွဲ့ကတော့တပ်တွေရုတ်တဲ့အထောက်အထားတွေမတွေ့ရဘူးဆိုပြီးတော့ပြောကြားထားပါတယ်
။2015ခုနှစ်ဘန်နာနှစ်အတွင်းအမေရိကန်အစိုးရဘတ်ဂျက်အသုံးစရိတ်ထဲမှာမြန်မာနိုင်ငံအတွက်ထောက်ပံ့ကူညီဖို့နိုင်ငံခြားရေးဌာနကအဆိုပြုရထားတဲ့ဘတ်ဂျက်နဲ့ပတ်သက်လို့အောက်လွှတ်တော်အာရှပစိဖစ်ဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီမှာအင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်။American dollar 88တန်းကျော်အသုံးပြုဖို့အဆိုပြုထားတဲ့အသုံးစရိတ်ထဲမှာမြန်မာစစ်တပ်ကိုပညာပေးသင်တန်းတွေပေးဖို့အသုံးစရိတ်လည်းပါဝင်ပါတယ်။အောက်လွှတ်တော်အာရှပစိဖစ်ဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီဥက္ကဋ္ဌ Steve Chabot ကတော့ American အစိုးရအနေနဲ့မြန်မာစစ်တပ်နဲ့အနာဂတ်မှာဘလို့ထိဆက်ဆက်ဆံမလဲဆိုတော့မဟာဗျူဟာအသေးချချထားတာမျိုးမရှိဘူးလို့ဝေဖန်ဆွေးနွေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့တိုးတက်ပြောင်းလဲမှုတွေဟာရပ်တန့်သွားပြီးတော့တချို့နေရာတွေမှာဆိုရင်ပိုပြီးတော့တော့ဆိုးဝါးလာတယ်လို့လွှတ်တော်ဆက်ကော်မတီဥက္ကဋ္ဌကအောက်လွှတ်တော်ကြားနာပွဲမှာပြောခဲ့ပါတယ်။အရှေ့အာရှနဲ့ Pacific ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကတော့ဒီစိုးရိမ်ချက်တွေကို American အစိုးရပိုင်းအနေနဲ့မြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတိုက်တွန်းပြောဆိုမှဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအောင်မြင်မှုဟာ American ပြည်ထောင်စုအတွက်မဟာပထဝီနိုင်ငံရေးအရာဒီမဟာဗျူဟာကျတယ်လို့ပြန်လည်ဖြေဆိုပါတယ်။အရှေ့အာရှနဲ့ Pacific ဒေသအတွက်2015ခုနှစ်အတွက်အစိုးရအသုံးစရိတ်ကို 1.2 ဘီလီယံရထားအဆိုပြုပါရယ်မြန်မာနိုင်ငံအတွက်ကတော့2015ခုနှစ်အသုံးစရိတ်မှာဒေါ်လာ 88.45 တန်းရထားပြီးတော့ပ ပြီးခဲ့တဲ့ဒီ2013အတုံးစရိတ်ထက်ကို43ရာခိုင်နှုန်းတိုးမြင့်သုံးဆွဲဖို့အမေရိကန်အစိုးရကအဆိုပြုထားတာဖြစ်ပါတယ်။မြန်မာစစ်တပ်ကိုတင်နန်းပေးဖို့ဆိုတဲ့နေရာမှာတော့ဒီအရက်ဖက်ဆက်ဆံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စလူ့အခွင့်အရေးလေးစားလိမ့်လာနာမှုစတာတွေကိုတင်နန်းပေးမှာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကအောက်လွှတ်တော်ကြားနာပွဲမှာဖြေကြားပြောဆိုသွားခဲ့ပါတယ်။
အထမလိုအပ်ပေးခိုင်းစေမှုကနေပြီးတော့တစ်နှစ်တစ်နှစ်ကိုတရားမဝင်ရရှိနေတဲ့အကျိုးများဟာဒေါ်လာ150ဘီလီယံလောက်ရှိတယ်လို့အပြည်ပြည်ဆိုင်ရာလုံခြုံရေးအဖွဲ့ချုပ် ILO ကပြောလိုက်ပါတယ်။အထမအလုပ်ခိုင်းစေမှုဆိုင်ရာစီးပွားရေးအကျိုးများနဲ့ဆင်းရဲမွေးနေမှုဆိုတဲ့ခေါင်းစဉ်နဲ့ ILO ကအင်ကာနီကအစည်းအဝေးထုတ်ပြန်ခဲ့ရမှာလိမ္မာဆိုင်ရာဖြုတ်ပြေးလုပ်ငန်းတွေ၊ကဏ္ဍဆောင်စီးပွားရေးလုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေမှုကနေပြီးတော့အကျိုးများတွေတရားမဝင်ရရှိနေတာကိုမိမောင်းထုတ်ပြထားပါတယ်။လိမ္မာဆိုင်ရာအမြတ်ထုတ်မှုကနေပြီးတော့တစ်နှစ်ကိုဒေါ်လာ99ဘီလီယံအကျိုးများတွေရနိုင်ကြလို့ပဲအိမ်အကူလေယာစိုက်ပျိုးရေးနဲ့တခြားလုပ်အားအမြတ်ထုတ်မှုကနေပြီးတော့တစ်နှစ်ကိုဒေါ်လာ53ဘီလီယံရရှိနေတယ်လို့ ILO ကခန့်မှန်းပါတယ်။အထက်မှလုတ်ခိုင်းတာတွေလည်းတိုက်ဖြတ်ကြဖို့အတွက်ဘာကြောင့်ဖြစ်နေရလဲဆိုတဲ့အကြောင်းရင်းတွေကိုလည်းနားလည်ဖို့လိုအပ်တယ်ဆိုပြီးတော့ ILO ညွှန်ကြားမှုချုပ် Gail Ryder ကဗီဒီယိုသတင်းစကားထဲမှာပြောကြားထားပါတယ်
။ In order to move forward in this fight, we need to look at the social economic factorsthat make people vulnerable
အထမအလုတ်ခိုင်းစေမှုကိုတိုက်ဖြတ်နိုင်ဖို့ကအထမအလုတ်ခိုင်းခံရတဲ့အခြေအနေရောက်အောင်တွန်းပို့နေတဲ့လူမှုစီးပွားအခြေအနေတွေကိုထက်တွက်ဖို့လိုအပ်ပါတယ်အထမအလုတ်ခိုင်းစေခြင်းသူတွေဘက်ကရောအခိုင်းခံရသူတွေဘက်ကပါနားလည်အောင်လုပ်ဖို့လိုအပ်တယ်ဆိုပြီးတော့ ILO ညွှန်ကြားမှုချုပ် Guy Ryder ကပြောသွားတာပါ2012ခုနှစ်က ILO ကထုတ်ပြန်ခဲ့တဲ့အစဉ်အစာပေါ်မှာမူတည်ပြီးတော့ခံမှန်းချက်ထုတ်ပြန်တဲ့နေရာမှာကမ္ဘာတစ်ဝှမ်းလက်ရှိအထမအလုတ်ခိုင်းစေခံရသူပေါင်း23သန်းရှိတယ်လို့ခန့်မှန်းပါတယ်အဲ့ဒီထဲတဝက်ကျော်ကအမျိုးသမီးနဲ့ main cleaning တွေဖြစ်ကြပါတယ်ILO ရဲ့တုံ့တက်ချက်အရဝင်ငွေမလုံလောက်တာနဲ့စီးရဲမွေးတည်တဲ့အခြေအနေတွေဟာအတင်းအကျပ်အလုပ်ခိုင်းခံရတဲ့အဖြစ်ကိုရောက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။အစိုးရတွေကိုယ်တိုင်ကအထမလိုအပ်ပေးခိုင်းစီတဲ့နေရာမှာကဘာမှာကြာဆင်းလာနေတယ်လို့လည်း ILO အစီအစဉ်သစ်ထဲမှာထောက်ပြထားပါတယ်ခင်ဗျာ
။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5မီတာ24 kHz 12.35 kHz 39 kHz 69 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တယ်ဦးနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တရုတ်နဲ့ရုရှားနိုင်ငံကြားဒေါ်လာဘီလီယံ400တန်းတဘာဝတန်းငွေရောင်းချရေးသဘောတူညီချက်ကိုမရခဲ့ကြပါဘူးနိုင်ငံလုံးရဲ့နိုင်ငံရေးအကျိုးစီးပွားကြောင့်ဒီသဘောတူညီမှုဖြစ်မယ်လို့အတော်ကြီးမျှော်လင့်ထားတဲ့ကြားကပဲသဘောတူညီမှုမရခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ရှန်ဟိုင်းကိုရောက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားစွမ်းအင်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဆိုင်ရာသဘောတူညီချက်ပေါင်း49ခုကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ရှေ့အနှစ်30အတွင်းမှာရုရှားကတရုတ်ကိုတန်းငွေဖြန့်ဖြူးပေးရင်တရုတ်ဘက်ကဘလောက်ပေးမှလဲဆိုတာနဲ့ပတ်သက်လို့သဘောတူညီချက်မရခဲ့တာပါ။ရုရှားကနေပြီးတော့တရုတ်ကိုသဘာဝတန်းငွေတင်ပို့ရောင်းချဖို့10နှစ်ကြာအောင်လို့ဆွေးနွေးညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။ရုရှားကသူ့ရဲ့သဘာဝတန်းငွေတွေကိုဥရောပမဟုတ်တဲ့တခြားနိုင်ငံတွေကိုရောင်းချနိုင်ဖို့လုပ်နေချိန်မှာတရုတ်နဲ့သဘောတူညီမှုရရှိလိမ့်မယ်လို့တုံ့သက်သူတွေကခန့်မှန်းခဲ့ကြတာပါ။စီးပွားရေးချက်ထွင်နိုင်အောင်ကြိုးစားနေတဲ့တရုတ်နိုင်ငံကလည်းစွန့်အင်လိုအပ်ချက်အတွက်ကြောင်မီးသွေးကိုအဓိကထားသုံးနေရတာကနေလောင်စာကိုအစားထိုးအသုံးပြုနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။သမရပူတင်ပုတ်ထူးနေ့မှာသူ့ရဲ့နှစ်ရက်ကြာတရုတ်နိုင်ငံခီးစဉ်အဆုံးမသက်ခင်သဘာဝတန်းငွေဆိုင်ရာသဘောတူညီချက်ရနိုင်သေးတယ်လို့တချို့ကလည်းခန့်မှန်းနေကြပါတယ်ရှင်
။ထိုင်းနိုင်ငံမှာငြင်းငြမ်းတည်ငြိမ်မှုမရှိသေးသေး၍စစ်အုပ်ချုပ်မှုနဲ့အုပ်ချုပ်ထားမှာဖြစ်တယ်လို့ထိုင်းစစ်တပ်ကပြောလိုက်ပါတယ်။စစ်တပ်ကစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ရတာဟာနိုင်ငံရေးရှေ့မတူနောက်မဆုတ်ဖြစ်နေရတဲ့အခြေအနေကိုအဆုံးသတ်ဖို့နဲ့အကြမ်းဖက်မှုတွေကိုတားဆီးနိုင်ဖို့ဖြစ်တယ်ဆိုပြီးတော့စစ်ဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာကရုပ်မြင့်တရားပေါ်ကနေပြီးတော့အင်္ဂါနေ့ကပြောပါတယ်။စစ်အုပ်ချုပ်ရေးထုတ်ပြန်တာဟာစစ်အာဏာသိမ်းတာမဟုတ်ဘူးလို့လည်းဒီစစ်တပ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဖွဲ့စည်းပုံအရအစိုးရအနေနဲ့လုပ်ငန်းတွေကိုအပြည့်အဝလဲပတ်နိုင်မှာဖြစ်တယ်ဆိုပြီးတော့လည်းအာမခံပြောပါတယ်။ဒါပေမဲ့လို့ဒီစစ်တပ်ရဲ့ထုတ်ပြန်ချက်တွေကြောင့်ရပ်သားအစိုးရလုပ်ငန်းတွေမလုပ်နိုင်အောင်ဖြစ်သွားစေတယ်လို့အစိုးရတိုင်ဝမ်က VOA ကိုပြောပါတယ်။ထိုင်းနိုင်ငံမှာပတ်သက်နေတဲ့ဗဲအားလုံးအနေနဲ့ပြည်ထနာကိုငြင်းငြင်းချမ်းဖြည့်ရှင်းကြဖို့နဲ့ဒီမိုကရေစီစနစ်ကိုလေးစားကြဖို့အတွက်ကုလသမဂ္ဂနဲ့အင်ပီရိုတို့ကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာဒီပြီးခဲ့တဲ့လတွေတည်းကအစိုးရနဲ့အစိုးရဆန့်ကျင်သူတွေကြားအပြန်အလှန်ဆန္ဒပြမှုတွေရှိနေပြီးတော့ယာယီဝန်ကြီးချုပ်ယင်းလရှင်နဝါထရာကိုဒီအခြေခံဥပဒေတရားရုံးကယာယီကနေဖယ်ရှားလိုက်ပြီးတဲ့နောက်နိုင်ငံရေးတက်မှမှုတွေပို့ပြီးတော့ရှိလာခဲ့ပါတယ်ခင်ဗျာ
တရုတ်ဆန့်ကျင်ဆန္ဒပြမှုတွေကနေပြီးတော့နိုင်ငံသားသားပိုင်ဆက်ယုံတွေဖျက်ဆီးခံထားရတဲ့ဗီယက်နမ်နိုင်ငံမှာအခြေအနေကိုထိန်းသိမ်းနိုင်ဖို့နဲ့ဒီနိုင်ငံသားပိုင်ဆက်ယုံတွေကိုအကာအကွယ်ပေးနိုင်ဖို့စူးစမ်းလုပ်နေတယ်လို့ဗီယက်နမ်အစိုးရကပြောခဲ့ပါတယ်ဒီပြီးခဲ့တဲ့သတင်းပတ်က နှစ်ယောက်တည်ဆုံးပြီးတော့ရာနယ်ချီတန်းရရခဲ့ကြတဲ့နိုင်ငံသားပိုင်ဆက်ယုံတွေဖြတ်စည်းလူရဲမှုတွေနဲ့ပတ်သက်လို့လူပေါင်း1000ကျော်ကိုဖမ်းဆီးထားတယ်လို့အစိုးရပိုင်သတင်းမီဒီယာတွေကအင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။တရုတ်နဲ့ထိုင်ဝမ်ပိုင်ဆက်ယုံတွေပြစ်မှတ်ထားဖြတ်စည်းခံခဲ့ရတဲ့ဗင်တောင်းပြည်နယ်တွေကဆက်မှုဇုံတွေအင်္ဂါနေ့ကပြန်လည်ဖွင့်လှစ်ခဲ့တဲ့နေ့မှာပဲအခုလိုမျိုးအစိုးရကပြောကြားခဲ့တာဖြစ်ပါတယ်ရှင်။2014ခုနှစ်မေလ21ရက်ဗုဒ္ဓနေ့နေ့ပိုင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုတို့ကြီးညာပေးခဲ့ကြတာပါဒီကနေ့မနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးလာမယ့်နှစ်အမေရိကန်အစိုးရဗန်ဒါရေးစရိတ်ထဲမှာမြန်မာပြည်အတွက်ဘလောက်သုံးမလဲဘယ်ကဏ္ဍတွေမှာသုံးမလဲဆိုတဲ့ရထားချက်ကိုကြည့်ကြရအောင်ပါလာမယ့်နှစ်2015ခုနှစ်အမေရိကန်အစိုးရဘတ်ဂျက်အသုံးစရိတ်ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအထောက်ပံ့ဖြစ်စေဖို့အမေရိကန်ဒေါ်လာ88တန်းကျော်အသုံးပြုဖို့နိုင်ငံခြားရေးဌာနကအဆိုပြုချက်ရထားပါတယ်။ဒီအထက်မြန်မာစစ်တပ်ကိုပညာပေးသင်တန်းတွေပေးဖို့အသုံးစရိတ်လည်းပါဝင်နေတာပါ။အောက်လွှတ်တော်မှပြုလုပ်တဲ့မနေ့ကဘတ်ဂျက်အသုံးစရိတ်ဆိုင်ရာကြားနာပွဲမှာအမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်ကိုအနာဂတ်မှာဘလို့ထိဆက်သွားမလဲဆိုတာအသေးချာဗျူဟာမရှိသေးဘူးလို့လွှတ်တော်ကော်မတီဥက္ကဋ္ဌကဝေဖန်သွားပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ရှင်
။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်နိုင်ငံရဲ့ဌာနရဲ့2015ခုနှစ်ဘတ်ဂျက်ရထားချက်တည်းမှာ IMET လို့ခေါ်တဲ့ဒီနိုင်ငံတကာစစ်တပ်တွေအပေါ်ပညာပေးသင်တန်းပေးဖို့ရာစနစ်တသမ5တန်းအစုပြုထားပါတယ်။ဒီအစည်းအဝေးဟာဒေသတွင်းကအနာဂတ်စစ်ကောင်းဆောင်တွေနဲ့အမေရိကန်ဆက်ဆံရေးခိုင်မာတိုးတက်လာဖို့ရည်ရွယ်တယ်လို့ပဲအဲဒီစစ်တပ်တွေမှာအမေရိကန်စစ်တပ်ရဲ့ဒီမိုကရေစီအလေးချက်တွေလေးလာနိုင်စေဖို့ဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရာဆယ်ကမနေ့အောက်လွှတ်တော်ကြားနာပွဲမှာပြောပါရတယ်။မြန်မာနိုင်ငံအတွက်ရထားတဲ့ဒေါ်လာ88တန်းကျော်ထဲမှာလည်းမြန်မာစစ်တပ်ကလေ့ကျင့်သင်တန်းပေးဖို့ဆိုတာပါပါတယ်။အောက်လွှတ်တော်အရှေ့ပစိဖိတ်ဆိုင်ရာနိုင်ငံကြီးဆက်ကော်မတီဥက္ကဋ္ဌဖြစ်တဲ့ Steve Chubbuck ကတော့ American ဆွေးနွေးပွဲကတင်ပြထားတဲ့ဒီ season ပေါ်မှာဆွေးနွေးနေကြအောင်ပြောသွားပါတယ
်။ But today that progress has plateaued and is deteriorating in some areas. I'm concerned about the 250,000
အခုချိန်မှာဒီတိုးတက်မှုတွေဘာမှထပ်ပြီးတော့ဖြစ်မလာသလိုပဲတချို့နေရာတွေမှာပိုးပြီးတော့တောင်ဆိုးဝါးလာနေပါတယ်။မြန်မာစစ်တပ်နဲ့ထိဆက်ဆက်ဆံမှုမှာ IMET လို့ခေါ်တဲ့စစ်ဖက်ပညာပေးမှုသင်တန်းတွေပေးဖို့ဒေါ်လာ2သိန်းခွဲရထားတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်မိပါတယ်။ဒီစစ်တပ်ဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုရပ်သေးတာမဟုတ်ပါဘူး။တိုင်းရင်းသားလူနည်းစုတွေပေါ်တိုက်ခိုက်မှုတွေကိုလည်းရပ်သေးတာမဟုတ်ပါဘူး။ရိုဟင်ဂျာအပါအဝင်တခြားလူနည်းစုလူမျိုးတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေရှိနေတော့မှဒါအပြင်ဖွဲ့စည်းပုံပြင်ဆင်ရေးရဲ့လူအချက်တွေကိုလည်းအဟန့်တားဖြစ်နေပါတယ်
။ဒီလိုအခြေအနေမှာပဲအမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်နဲ့ဒီအနာဂတ်မှာဘယ်လိုမျိုးထိဆက်ဆက်ဆံသွားမလဲဆိုတဲ့မဟာဗျူဟာအသေးချာချမှတ်ထားတာမျိုးမရှိဘူးဆိုပြီးတော့အောက်လွှတ်တော်မှတ် Mr. Chubbuck ကဝေဖန်ပါတယ်။ဒါအပြင်မြန်မာနိုင်ငံပေါ်မှာ American ဆွေးရပိုင်းကချင်းကပ်မှုတွေကိုလည်းမြန်ဆန်လွန်းနေဆိုပြီးတော့စိတ်ပြတ်တဲ့အကြောင်းပြောပါတယ်
။ Constitution will not be amended before the 2015 elections which means
ဖွဲ့စည်းပုံဆိုတာကိုလည်းအခုလာမယ့်2015ရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်တာမရှိသေးပါဘူး။ဒီတိုင်းဆိုရင်တော့စစ်တပ်အနေနဲ့လွှတ်တော်ထဲမှာ25ရာခိုင်နှုန်းယူထားတာအပါအဝင်စစ်တပ်ကရပ်သားအစိုးရကိုဆက်ပြီးတော့လွှမ်းမိုးထားနိုင်မှာပါ။ဒါဟာသမရရွေးချယ်မှုအပေါ်မှာလည်းသိရမှုရှိပါတယ်။ဒါ့အပြင်ဒေါ်အောင်ဆန်းစုကြည်ကိုသမရဖြစ်ရွေးချယ်ခံနိုင်ခွင့်ကိုလည်းကန့်သက်ပိတ်ပင်ထားပါတယ်။ဒါကြောင့်လာမယ့်2015ရွေးကောက်ပွဲဟာဒီမိုကရေစီနီးကျကျမြန်မာလူထုဆန္ဒကိုထင်ဟပ်နိုင်မလဲဆိုတာမေးခွန်းဖြစ်နေပါတယ်။အခုဆိုရင်နိုင်ငံသားရေးဝန်ကြီးဟာလည်းအာဆီယံနဲ့ဆက်ဆက်တဲ့အစည်းအဝေးတွေကိုတက်ရောက်ဖို့ရှိပါတယ်။သမရအိုဘားမားကလည်းလာမယ့်နိုဝင်ဘာမှာတွားရောက်မယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာအစိုးရရဲ့ပေးထားတဲ့ဂရုကဝတ်တွေအတိုင်းပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လှုပ်သွားနိုင်မှုအမေရိကန်အစိုးရအနေနဲ့ဘယ်လိုဖိအားပေးကင်တွယ်မလဲဆိုတာသိကြပါတယ်
။အောက်လွှတ်တော်ရဲ့အာရှပစိဖိတ်ဆိုင်ရာနိုင်ငံကြီးဆက်ကော်မတီဥက္ကဋ္ဌမစ္စတာချပ်ပေါ်ရဲ့အခုလိုမျိုးပြောဆိုမေးမြန်းချက်ပေါ်မှာတော့လက်ထောက်နိုင်ငံကြီးဝန်ကြီးရာဆယ်ကတုံ့ပြန်တဲ့အခါမှာလွှတ်တော်ရဲ့ဒီစိုးရိမ်ချက်တွေကိုသူတို့အနေနဲ့မြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အချိန်တိုင်းပြောဆိုတိုက်တွန်းသွားမှာဖြစ်တယ်ဆိုပြီးတုံ့ပြန်ပါတယ
်။ The need for Burma to follow through across the board on its reform commitments.
မြန်မာနိုင်ငံအနေနဲ့အမြတ်ခံယုံကြည်နိုင်တဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေဆက်လုပ်သွားနိုင်ဖို့လာမယ့်2015ရွေးကောက်ပွဲမျှတပြီးတော့တင့်လျော်မှန်ကန်မှုရှိဖို့ဆိုတာတွေဟာအမေရိကန်နိုင်ငံရဲ့မူဝါဒရဲ့ဦးစားပေးကိစ္စရပ်တွေဖြစ်ပါတယ်။နောက်သမ္မတနဲ့နိုင်ငံရဲ့ဝန်ကြီးတို့ကလည်းဒီကိစ္စတွေကိုပြောဆိုကြမှာပါ။သူကိုယ်တိုင်ကလည်းနေပြည်တော်ကိုရောက်တော့ဒီကိစ္စတွေရောချာတီရိုဟင်ဂျာအပါအဝင်လူနည်းစုလူမျိုးတွေပေါ်ဆက်ဆံမှုကိစ္စရပ်တွေကိုပါပြောဆိုဆွေးနွေးခဲ့ပါတယ်။သမ္မတဦးသိန်းစိန်နဲ့သူတို့တရိပ်ပြောဆိုဆွေးနွေးကြတာပါ။တချိန်ထဲမှာဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအောင်မြင်မှုဟာအမေရိကန်ပြည်တော်စုအတွက်ပထဝီနိုင်ငံရေးအရာပါ။မဟာဗျူဟာကျပါတယ်။မြန်မာနိုင်ငံဟာတရုတ်နဲ့အိန္ဒိယဆိုတဲ့အရေးကြီးတဲ့နိုင်ငံနှစ်နိုင်ငံကြားမှာတည်ရှိနေတာပါဆိုပြီးတော့
ရထောက်နိုင်ငံရေးဝန်ကြီးရဆယ်ကဖြေကြားသွားတာပါ။အာရှဒေသနဲ့ထိဆက်ရေးရဆိုလို့ရှိရင်လက်ရှိအမေရိကန်ဆွေးရအတွက်တော့အေရှားပစိဖစ်ဆိုပြီးတော့အထူးအလေးထားစရာနိုင်ငံရေးမူဝါဒတရားဖြစ်ပါတယ်။ဒါကြောင့်လည်းပဲအရှိအာရှနဲ့ပစိဖိတ်ဒေသအတွက်2015ခုနှစ်အဆိုရ3ရက်ကို 1.2 ဘီလီယံရထားအစုပြုပြီးတော့ဒါဆိုလို့ရှိရင်2013အသုံးစရိတ်ထက်9ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်က2015အသုံးစရိတ်မှာဒေါ်လာ 88.45 တန်းရထားပြီးတော့ပြီးခဲ့တဲ့2013အသုံးစရိတ်ထက် 43 ရာခိုင်နှုန်းတိုးမြင့်သုံးဆဖို့အမေရိကန်ဆွေးရကအစုပြုထားတာပါ။မြန်မာစစ်တပ်ကတနန်းပေးဖို့ဆိုတဲ့နေရာမှာတော့ဒီအရက်ဖက်ဆက်ဆံရေးနဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စလူခွင့်လေးစားလိုက်နာမှုစတာတွေကိုလေးထားပြီးတော့တနန်းပေးဖို့ဖြစ်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာလည်းပဲဒီမြန်မာစစ်တပ်ကလူခွင့်လေးစားလိုက်နာတဲ့စစ်တပ်ဖြစ်လာအောင်လို့ထိဆက်ဆောင်ရွက်တော်ဖို့ဆိုပြီးတော့ဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးခေါင်းဆောင်တွေတိုင်းသားလူနည်းစုခေါင်းဆောင်တွေ88ခေါင်းဆောင်တွေကလည်းအမေရိကန်ဆွေးရကိုတိုက်တွန်းတာမျိုးရှိတယ်လို့လက်ထောက်နိုင်ငံရေးဝန်ကြီးရဆယ်ကလွှတ်တော်ကိုတင်ပြခဲ့ပါတယ်ခင်ဗျာ
။ကိုသားညွန်ဦးပြောပြခဲ့တာပါရှင်။အခုတခါတော့မြန်မာဥရောပသမဂ္ဂတို့ရဲ့နေပြည်တော်မှာကျင်းပတဲ့လူခွင့်ရေးဆိုင်ရာဆွေးနွေးပွဲစီကိုကြည့်ကြရအောင်ပါ။မနေ့တော့ကနေပြည်တော်မှာကျင်းပတဲ့မြန်မာဥရောပသမဂ္ဂလူခွင့်ရေးဆိုင်ရာဆွေးနွေးပွဲမှာတော့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လူမျိုးရေးခွဲခြားမှုမြေယာပြဿနာအလုံသမားအခွင့်အရေးအပါအဝင်မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်တင်ဂီထိုက်ကပြောပြပေးပါမယ်ရှင
်ပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့ဒီလူခွင့်ရေးဆွေးနွေးပွဲကိုတော့ဥရောပသမဂ္ဂ EU ရဲ့လူခွင့်ရေးအထူးကိုယ်စားလှယ်Mr. Stavros Lavrinidis ကဦးဆောင်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်ဦးဆောင်ခဲ့တာပါနှစ်ဖက်ပြန်လည်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်သမရရဲ့ပြောခွင့်ရလည်းဖြစ်သူဦးရဲထွတ်ကိုမေးမြန်းတာမှာတော့သူကအခုလိုစပြောပါတယ
်ဒီကပြောတော့အကျဉ်းသားရဲ့ကိစ္စတော့လက်ဖို့ပြောဆိုခွင့်နောက်မြေယာတိစားနောက်ရခိုင်ပြည်နယ်ရဲ့နောက်ဆုံးခြေနေနောက်သူကြွေးရတဲ့ဘာသာရေးကြားထဲမှာသဟသာတာဖြစ်မှုနောက်တစ်ခါကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာကွန်ဗင်းရှင်းနေတဲ့ဒီမြန်မာနိုင်ငံအခြေအနေမြန်မာနိုင်ငံရဲ့ကဒီပါဝင်ဆောင်ရွက်မှုအခြေအနေပေါ့အဲ့ဒါတွေကိုကျွန်တော်ဆွေးနွေးကြပါတယ်ကျွန်တော်တို့ခေါ်တာတော့ dialogue ဆိုတော့ကျွန်တော်တို့ကပြန်လည်အမြင်ချင်းဖလှယ်တာပေါ့အမြင်ချင်းဖလှယ်တဲ့ခါကျတော့ကျွန်တော်တို့ဘက်ကလည်းနိုင်ငံခြားရေးဝန်ကြီးဌာနတွေမကဘူးကျွန်တော်တို့ဒီကာကွယ်ရေးဝန်ကြီးဌာနတို့နေဆက်ရေးရာတို့ကျွန်တော်ပြန်ကြားရေးတို့နောက်တစ်ခါကျွန်တော်တို့ဒီသာသနာ့ဥပဒေဌာနတို့ပြည်ထောင်စုဝန်ကြီးဌာနတို့အတော်ဌာနအစုံအဝေးနေပါကြပါတယ်။ပါကြရဲဆိုတော့ကျွန်တော်တို့ကဆွေးနွေးပုံဆွေးနွေးနေရတော့တချို့ကိစ္စတွေမှာမြန်မာဘက်ကဥဆောင်ပြီးတော့ဆွေးနွေးတာပေါ့။တချို့ကိစ္စတွေမှာတော့ EU ဘက်ကဥဆောင်ပြီးတော့မှသူတို့ရဲ့စံတွေကိုရှင်းပြတယ်လို့ရှိပါတယ်။အော်တယောက်တည်းဥဆောင်ပြီးတော့ဆွေးနွေးသွားကြတာပေါ့
။မြန်မာလူခွင့်ရေးအခြေအနေပေါ်မှာဥရောပသမဂ္ဂရဲ့စိုးရိမ်မှုတွေကတော့ရှိနေစေလို့ဥရဲထွတ်ကပြောဆိုပြီးအခုဆွေးနွေးဘက်ကတော့တစ်ဖက်နဲ့တစ်ဖက်ပြစ်တင်ဝေဖန်တာမဟုတ်ဘဲနှစ်ဖက်အချက်အလက်ဖလှယ်ဆွေးနွေးကြတာဖြစ်တယ်လို့လည်းသူကပြောပါတယ
်။ဒီမှာတော့စိုးရိမ်ချက်ကတော့ဗျာသူတို့စိုးရိမ်ချက်ဆိုတော့ဒါတော့ကျွန်တော်ခံနာလိုက်မှာတော့အကုန်ရှိတာပေါ့။တိုးတော့ဘာပဲပြောပြောဒီမှာဒီလိုဆွေးနွေးပွဲလုံးနိုင်တဲ့အတွက်ကြောင့်မလို့သူတို့ဘက်ကရောကျွန်တော်တို့ဘက်ကရောအခိုင်အမာပြောနိုင်တာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကပုံမှန်ဟာလာတိုးတက်နေတယ်။မှန်ကန်တဲ့ဘက်ကိုကျွန်တော်တို့ရှေ့ရှုနေတယ်။အရင်တော့ကလွတ်လပ်ဆွေးနွေးခွင့်မရတဲ့လူခွင့်ကိစ္စတွေကအဲ့ဒါပြည်သူတွေကြားမှာရောပြည်တွင်းမီဒီယာတွေပေါ်မှာရောနိုင်ငံတကာဒီမိတ်ဆွေတွေလုပ်ဖို့ကင်ပတ်တွေနဲ့ရောပုံမှန်လင်းလင်းဆွေးနွေးခွင့်ရနေပေါ့။အဲ့တော့အဲ့ဒါတွေကိုပို့ပြီးတော့မှထီအောင်ဘလို့တုံးချမလဲဆိုတာအဓိကဆွေးနွေးကြတာပါပဲ။ဒီမှာလာပြီးတော့ EU ကကျွန်တော်တို့ဆွဆွဲအပြစ်တင်တဲ့ဟာမျိုးမဟုတ်ဘူး။ကျွန်တော်ဒီထဲလောက်ဆိုတာလေ။
ဒီလိုအပြန်အလှန်ဆွေးနွေးမှုတွေကမြန်မာအစိုးရရဲ့လူခွင့်ရေးတိုးတက်ရရှိစေဖို့ကြိုးပမ်းမှုမှာအထောက်အကူဖြစ်စေပါတယ်လို့လည်းဦးရထွတ်ကပြောပါတယ်
။ဟုတ်ဒါဘူးဒီလိုဆွေးနွေးပွဲတွေလှုပ်ခြင်းအပြင်ကျွန်တော်တို့ကသူတို့စီရနေပြီးတချို့အတွေ့အကြုံတွေကျွန်တော်ရတာပေါ့။ကြားတူကြောင့်မို့ကျွန်တော်ပြန်ပြီးတော့တုံးချလို့ရတယ်။ပြီးရင်ကျွန်တော်ဘက်ကအခြေအနေမှန်တွေကိုလည်းသူတို့သိအောင်ပြောပြခွင့်ရတယ်။အရင်တော့နှစ်ပေါင်း20လောက်ကအဲ့ဒါခင်ဗျားတို့လိုမီဒီယာတွေကပြောတာတွေပဲနားထောင်ပြီးတော့မှအဲ့နိုင်ငံတကာကမူဝါဒချမှတ်သူတွေကလှုပ်ထိပ်ခဲ့ရတာလေအခုကျွန်တော်နဲ့တိုက်ရိုက်ပြောဆိုဝင်ကြရတော့ကြောင့်မို့ပို့ပြီးတော့မှကောင်းမွန်တဲ့အဖြေတွေထွက်လာတာပေါ့
အခုဆွေးနွေးပွဲမှာတော့မြန်မာအစိုးရဘက်ကနိုင်ငံခြားရေးဒုတိယဝန်ကြီးဦးဆောင်ပြီးကာကွယ်ရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနသာသနာရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကကိုယ်စားလှယ်တွေလည်းပါဝင်ခဲ့တာပါဆွေးနွေးပွဲပြီးနေပြည်တော်မှာနှစ်ဖက်ပူးရဲကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ဥရောပသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရနဲ့မတွေ့ဆုံခင်မှာအရက်ဖက်လူ့အဖွဲ့အစည်းတွေနဲ့ရင်တွေ့ဆုံပြီးမြန်မာနဲ့ဥရောပသမဂ္ဂတို့အကြားရရှိလာတဲ့တိုးတက်မှုတွေနောက်မြန်မာလူ့အခွင့်အရေးအတွက်စိန်ခေါ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ် မေလ21ရက်နေ့မှာတော့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်နဲ့တွေ့ဆုံပြီးမြန်မာလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးကြဖို့ရှိပါတယ်လို့အတွင်းရေးမှူးဦးစင်မြိုင်ကအတည်ပြုပြောဆိုပါတယ်ရှင
်။နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
ဝေအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါလေရှင်။အခုဆက်လက်နားဆင်ရမယ့်နိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးတရုတ်စစ်ဖက်ဆိုင်ရာအရာရှိတွေကိုအမေရိကန်နိုင်ငံကသူတို့ရဲ့ကုန်သွယ်ရေးဆိုင်ရာအချက်လက်တွေကိုစိုက်ဘာတူလျိုလှုပ်မှုနဲ့တရားစွဲလိုက်တဲ့အကြောင်းနဲ့စာချင်ပါလေရှင်။
အမေရိကန်ကုမ္ပဏီတွေနဲ့အလုပ်သမားအဖွဲ့တွေကိုပိတ်မှတ်ထားပြီးစိုက်ဘာအင်တာနက်ဒဏ်ရာလုပ်မှုနဲ့တရုတ်စစ်ဖက်ရာရှိတွေကိုအမေရိကန်ကတရားစွဲလိုက်ပါတယ်။အဲဒီလိုစွဲချက်တင်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်အစိုးရကဘေကျင်းမှာရှိနေတဲ့အမေရိကန်သံအမတ်ကိုစင့်ခေါ်ကန့်ကွက်ခဲ့ပါတယ်။အမေရိကန်ရဲ့အခုလိုတရားစွဲဆိုမှုပေါ်မှာတရုတ်နိုင်ငံဘက်ကနောက်ထပ်တုံ့ပြန်ဆောင်ရွက်မှုတွေလည်းရှိလာနိုင်သေးတယ်လို့ပြောတဲ့အကြောင်း VOA သတင်းတောက်ဘေအိုက်ကဘေကျင်းကနေသတင်းပေးပို့ထားပါတယ်။အမေရိကန်ဘက်ကတရုတ်စစ်ဖက်အရာရှိတွေပေါ်အခုလိုတရားစွဲဆိုလိုက်တဲ့အကြောင်းထွက်ပေါ်လာပြီးတဲ့နောက်တနင်္လာနေ့ညနှောင်းပိုင်းမှာအမေရိကန်သံအမတ်ဘတ်ကတ်ကိုစင့်ခေါ်ကန့်ကွက်ခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။တရှိုလုတ်တယ်ဆိုတဲ့တရားစွဲဆိုမှုကိုတရုတ်ဘက်ကပြက်ပြက်သားသားညှင်းဆိုခဲ့ပြီးအဲ့ဒီစွဲချက်တွေကိုပြန်ရုပ်သိမ်းဖို့လဲအမေရိကန်ပြည်ထောင်စုကိုတောင်းဆိုခဲ့ပါတယ်။ဒါဟာ cyber internet လောကမှာအမေရိကန်ရဲ့အမှုကျင့်တွေဘလို့လဲဆိုတာကိုကဘာကြီးကိုရှင်းပြဖို့တာဝန်ရှိသွားတယ်လို့လည်းတရုတ်ဘက်ကပြောဆိုခဲ့တာပါ။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွန်လီကအမေရိကန်အနေနဲ့မရှင်းမလင်းဆွဆွဲပြောဆိုနေမဲ့အစားတိကျပြတ်သားတဲ့ရှင်းလင်းချက်ပေးဖို့နဲ့အခုလိုပြုမှုဆောင်ရွက်ချက်တွေကိုရပ်ဆိုင်းဖို့တရုတ်နိုင်ငံဘက်ကတောင်းဆိုတဲ့အကြောင်းပြောကြားခဲ့ပါတယ်။အရင်တုန်းကလည်းအမေရိကန်ရဲ့စစ်ဖက်ဆိုင်ရာနည်းပညာတွေကအစကုန်သွယ်ရေးလုပ်ငန်းတွေအထိရှုပ်ဝှက်သတင်းအချက်အလက်တွေကိုတရုတ်နိုင်ငံကခိုးယူတယ်ဆိုပြီးအမေရိကန်ဘက်ကစွပ်စွဲပြောဆိုလာခဲ့တာပါ။ဒါပေမဲ့အခုတခါတော့ဒီလို cyber internet ကအချက်အလက်ခိုးယူမှုတွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်လူပုဂ္ဂိုလ်တွေကိုအတိအကျတရားစွပ်ဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံက cyber internet ကနေတရှုလုပ်မှုရှိမရှိဆိုတာနဲ့ပတ်သက်လို့အင်္ဂါနေ့တွင်ကသတင်းစာရှင်းလင်းပွဲပြုလုပ်ရမှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟွန်လီကကုန်သွယ်ရေးဆိုင်ရာအချက်အလက်တွေကိုခိုးယူခဲ့တဲ့ဆိုတဲ့စွဲချက်ကိုပြက်ပြက်သားသားပဲညှင်းဆိုသွားခဲ့ပါတယ်။အခုအမှုဖွင့်စွဲဆိုချက်မှာဒီစစ်ဖက်အရာရှိတွေဟာ unit 61398လို့ခေါ်တဲ့တရုတ်စစ်တပ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့အကြောင်းစွပ်စွဲပြောဆိုထားတာပါ။ဒါပေမဲ့အမေရိကန်အရာရှိတွေကသူတို့ရဲ့အဓိကဆိုရင်ချက်ဟာကုန်သွယ်ရေးဆိုင်ရာရှုပ်ဝှက်ချက်တွေကိုတရုတ်ကုမ္ပဏီတွေရဲ့အကျိုးအမြတ်တွေခိုးယူဖို့ cyber internet ကိုအသုံးပြုခဲ့ကြောင်းသတိထားပြီးထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနကလည်းဒီလိုတရားစွဲဆိုချက်တွေကိုပြက်ပြက်သားသားညှင်းဆိုလိုက်ပြီးဒီစွဲဆိုချက်တွေကြောင့် cyber လုံခြုံရေးဆွေးနွေးနေတဲ့ကိစ္စတွေကိုသာမကစစ်ဖက်ဆိုင်ရာဆက်ဆံရေးကိုပါအကျိုးသက်ရောက်မှုဖြစ်စေလိမ့်မယ်လို့သတိပေးလိုက်ပါတယ်။Remantec တို့ကနိုင်ငံရေးသိပ္ပံပါမောက်ခဝူရီချန်းက
သူမဲ့ဇေဆွန်ဇိုင်ကျူပါလား
တရုတ်နဲ့အမေရိကန်နှစ်နိုင်ငံဟာအခုမှအင်တာနက်လုံခြုံရေးကိစ္စကိုဆွေးနွေးဖို့အစပြုရုံပဲရှိပါသေးတယ်။ဒီလိုဆွေးနွေးဖို့ကိုလည်းအမေရိကန်ဘက်ကကာလရှည်ကြာတောင်းဆိုလာခဲ့တာဖြစ်ပြီးတရုတ်ဘက်ကမကြခင်ကမှဆွေးနွေးဖို့နောက်ဆုံးပိတ်သဘောတူခဲ့တာပါ။ဒါပေမဲ့အခုကျတော့လောလောလတ်လတ်ဆွေးနွေးပွဲကိုတီးဆွဲဆိုချက်တွေနဲ့ဖျက်ဆီးလိုက်တာပါပဲလို့မစ္စတာဝူကမက်ဒရိန်းဘာသာနဲ့ပြောသွားခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာစိုက်ဘာလုံခြုံရေးနဲ့ပတ်သက်လာရင်သူတို့စိုးရိမ်မှုနဲ့သူတို့ရှိနေကြတဲ့အကြောင်းအဲ့ဒီစိုးရိမ်မှုတွေကိုတကားပိတ်ဆွေးနွေးပွဲတွေရဲ့နောက်ွယ်မှာကင်တွယ်ဆောင်ရွက်တင်ပြီးလူသိရှင်ကြား PR မပေးတင်ကြအကြောင်းကိုလည်းသူကပြောပါတယ်
我觉得在短期内中美之间可能。
ဂျီရိုကာလာအတွင်းနောက်တစ်ခါဆွေးနွေးပွဲတွေပြန်ဆောက်ဖို့ဆိုတာတကယ်ခက်ခဲသွားပါလိမ့်မယ်။အလုံးအတူတကွာတကားပိတ်ဆွေးနွေးကြရမှာပါလို့လည်းသူကပြောသွားတာပါ။တရုတ်နိုင်ငံတွင်ကအမေရိကန်စီးပွားရေးကုမ္ပဏီတွေကိုကိုစားပြုတဲ့ Amcham China ကုမ္ပဏီဥက္ကဋ္ဌ
ဂရက်ဂရီဂယ်လီကန်ကတော့စီးပွားရေးလောကမှာစိုက်ပါလုံခြုံရေးကအဓိကစိုးရိမ်စရာကိစ္စဖြစ်တယ်ကြောင်းပြောပါတယ်။အင်ကာနီကထုတ်ပြန်ကြေညာချက်မှာမစ္စတာဂီလီကန်ကနိုင်ငံတော်လုံခြုံရေးဆိုင်ရာရည်ရွယ်ချက်တွေအတွက်တရားဝင်ထောက်လှမ်းရေးချက်လက်တွေစုဆောင်ရယူတာနဲ့ကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူဖို့ထောက်လှမ်းတာနှစ်ခုကြားမှာအခြေခံကွဲပြားမှုတွေကိုသူတို့သိမြင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။သူတို့အဖွဲ့အနေနဲ့ဒီကွဲပြားမှုနှစ်ခုကြားမှာရှင်းရှင်းလင်းလင်းရှိစေမဲ့သဘောတူညီမှုမျိုးရအောင်နီးလန်းရှာဖွေကြဖို့အစိုးရနှစ်ရစလုံးကိုတိုက်တွန်းကြောင်းလည်းပြောဆိုထားပါတယ်ရှင်။အခုတခါတော့ဆေးဘက်ဝင်ဆေးကြောက်ပင်တစ်မျိုးအကြောင်းကိုပြောပြပေးပါဦးမယ်ရှင်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်အစိုးရကဆေးကြောက်ကိုတရားဝင်သုံးခွင့်ပြုမှုအပေါ်ဝေဖန်သူတွေရှိသလိုကျန်းမာရေးအတွက်အားကိုးရာမဲ့နေသူတွေကတော့ထွက်ပေါက်ရှာရာနီးလန်းတစ်ခုဖြစ်နေတာပါ။ဒီအထူးသဖြင့်ဒီအတက်ယောဂါရှိတဲ့ကလေးတွေအတွက်မိဘတွေကဆေးကြောက်အမျိုးအစားကိုအပြည့်အလွှားဝယ်ယူနေကြတဲ့အကြောင်းနဲ့ယောဂါတက်တာသွားတဲ့၅နှစ်အရွယ်မိန်းကလေးတူကိုအစွဲပြုပြီးတော့သူ့နာမည်နဲ့ Charlotte's Web လို့အမည်ပေးထားတဲ့ဆေးဘက်ဝင်ဆေးကြောက်ကိုကလေးရဲ့မိဘတွေစိတ်ဝင်တစားဖြစ်နေတဲ့အကြောင်း AP သတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ Drover Syndrome လို့ခေါ်တဲ့ဖြစ်တောင့်ဖြစ်ခဲ့မွေးရပါယောဂါခံစားနေရတဲ့ Charlotte Fiji ဟာတရင်တစ်ပတ်ကိုအချိန်300လောက်တက်တက်တဲ့ဝေဒနာခံစားနေရတာကြောင့်ရုတ်တရက်နှလုံးရက်တာသတိမမျောတာစကားလည်းမပြောနိုင်တဲ့လောက်အခြေအနေနဲ့ဘီတက်ကလပ်ထိုင်မှာနေခဲ့ရသူပါဆရာဝန်တော်များများလက်လျှော့ခဲ့တဲ့အတွက်လည်းမိခင်ဖြစ်တဲ့ Page Fiki အနေနဲ့အားကိုးရမယ့်အခြေအနေနဲ့ကြုံခဲ့ရပါတယ
် We were praying that it would end peacefully in her sleep because it was so much suffering to watch
ကိုသားသမီးဒီလောက်ကြီးဝေဒနာခံနေရတော့လေအိပ်ပျော်နေတော့ငင်းငင်းချမ်းချမ်းနဲ့ညီကုန်းချုပ်ပါစေလို့ပဲကျမတို့ဆုတောင်းခဲ့ကြရတာပါ
ကျန်မြရတဲ့အဆုံးမှာတော့ဆေးဘက်ဝင်ဆေးကြောက်ကိုအားကိုးလာရကနှစ်နှစ်လောက်အကြာမှာတက်လဲမတက်လမ်းလဲလျှောက်စကားလဲပြောလာနိုင်တယ်လို့တဖြည်းဖြည်းသူ့ဘာသာလဲစားရက်တောက်တက်လာပါတယ်ကော်လိုရာဒိုပြည်နယ်မှာရှိတဲ့ဖန်လုံရီစကန်ကထွက်တဲ့ဆေးကြောက်တွေကနေတက်တက်တဲ့ယောဂါတက်တာစင်နေတဲ့အာနိသင်ကိုထုတ်တန်လွင်စီနဲ့ရောပြီးရလာတဲ့ဆေးဝါးကိုရှားလောက်မိဝရင်ဝေဒနာတက်တာလာခဲ့တာပါဒီဆေးကြောက်ကတကယ်တမ်းထိရောက်မှုရှိမရှိဘေးရန်တွေကင်းမကင်းဆိုတာတိကျတသက်မပြနိုင်သေးဘူးလို့ဆရာဝန်တွေကသတိပေးနေကြပါမယ်လေတခြားယောဂတဲ့ကလေးတွေရဲ့မိသားစု100ယောက်လောက်ကလည်းကော်လိုရာဒိုကိုပြောင်းလာကြတဲ့အထိအားကိုးရရှာလာကြပါတယ်ဝယ်ယူပြန်ယောဂခန်းစားနေရတဲ့ Sydney Brown ရဲ့မိခင်ဖြစ်သူ Holly Brown ကတော့ Kansas ပြည်နယ်ကနေပြောင်းလာပြီးစီးပွားဝင်ဆေးကြောက်နဲ့ကုသရာကတိုးတက်မှုတွေရလာတယ်လို့ပြောပါတယ
် She would just sit on the couch and zone off and drool and she was having a hard time talking holding
things ခုံမမာထိုင်ပြီးတရေတွေကလည်းကြစကားကလည်းမပြောနိုင်ပစ္စည်းတွေကိုလည်းမကိုင်းနိုင်ပါဘူးအခုဆိုရင်စကားကလည်းပြောနိုင်ပြီရီမောပြီးအိယာကိုလည်းသူ့ဖာသူပဲသွားနိုင်ပြီပြန်ပြီးထူထူထောင်ထောင်ဖြစ်လာတာပ
ါလင်းနေသမီးအဲလစ်ဘက်ဘာဂါဆိုရင်လည်းအုံနောက်ခွဲစိတ်ကုသမှုကသာအကောင်းဆုံးမျှော်လင့်ချက်ဖြစ်မယ်လို့အာယုံကျော်ဆရာဝန်တွေကပြောလိုက်လို့မိဘတွေစိတ်သက်ကြားခဲ့ရတာပါနောက်ဆုံးမှာတော့ကုမရနိုင်တဲ့ဝယူပြန်ယောဂတတရာရစီဖို့မိခင်ဖြစ်သူအိုင်လင်းဘာဂါနဲ့လောင်းအလန်းကနေကော်လိုရာဒိုကိုပြောင်းလာကြပါတယ
် HavingNo chance of a curative surgery that it was time to try something else
ပြောက်အောင်ခွဲစိတ်ကုနိုင်မဲ့အခွင့်အလမ်းမရှိတော့တဲ့အဆုံးတစ်ခုခုတော့စန့်ကြည့်ရမယ်အချိန်လို့တွေးမိတာပ
ါဆေးဘက်ဝင်ဆေးကြောက်နာမည်ကျော်လာတဲ့အမြအတုတွေပေါ်လာတဲ့သတင်းတွေလည်းကြားလာရတာပါဆေးကြောက်ကိုထောပတ်နဲ့ချက်ကျွင်ပျောက်တယ်ဆိုလို့စန့်ကြည့်ရကယောဂဖောက်တဲ့ဖြစ်မျိုးနဲ့ကြုံရတာမျိုးတော့ရှိခဲ့တယ်လို့လည်းဆရာဝန်တယောက်ကပြောပါတယ်ကော်လိုရာဒိုပြည်နယ်ကျန်းမာရေးဌာနဆေးဘက်ဆိုင်ရာအရာရှိဒေါက်တာလာရီဝေါ့ခ်ကတော့မရေရာတဲ့ဆေးကြောက်ကုတုံးကိုရှောင်ကြဖို့တတိပေးပါတယ
် Are we trading one malady like seizures for another potential malady
မစမ်းသက်ရသေးတဲ့ကုထုံးတစ်ခုနဲ့ကလေးတယောက်စီကရလာတဲ့ရလက်တစ်ခုလည်းနဲ့တက်တက်တာလို့ယောဂါတစ်ခုနဲ့အုံနောက်ပျက်စီးတာလို့တခြားယောဂါတစ်ခုကိုဖလှယ်မှားတယ်လားဗျာ
အမေရိကန်ကျန်းမာရေးဖွဲ့စည်းတချို့ကလည်းအကြောင်းရင်းခိုင်ခိုင်လုံလုံမရှိဘဲပေါ်လိုက်ပြောက်လိုက်ဖြစ်တဲ့ဝယူပြန်ယောဂါလိုမျိုးနဲ့ပတ်သက်လို့အာအာတင်စရာဇာတ်လမ်းတချို့ကိုကြားရုံနဲ့အားမကုန်မိဖို့တတိပေးနေကြတာပါဒီလိုပဲ Charlotte's Web ဆေးကြောက်ကလည်းငယ်ရွယ်သူတွေရဲ့အုံနောက်ကိုဘလို့အကျိုးဆက်တွေရိုက်ခတ်လာမယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေတိတိကျကျမသိရသေးဘူးလို့ပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ